ရှမ်းပြည်နယ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကပိုပြီးတော့တင်းမာလာနေပါတယ်။လက်နက်ချီဖြစ်ပွားနေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့စစ်ရှောင်ဒုက္ခသည်တွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့မဆူမုံကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်အစိုးရနဲ့အပြည့်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့တအောင်းပလောင်မျိုးသားလူမျိုးရေးတပ်တရလန်လူတို့အကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းကနေစခဲ့တဲ့တိုက်ပွဲတွေကအခုဆိုရင်3လတွင်ကိုဝင်ရောက်လာခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နမ်ခန့်မြို့နယ်နမ်ဆန်မိုင်တုံကုတ်ခိုင်စတဲ့ဒေသတွေမှာနှစ်ဖက်တပ်တို့အကြားတိုက်ပွဲတွေကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပွားလာလို့ထောင်ချီတဲ့ရှမ်းပလောင်ဒေသခံပြည်သူတွေစစ်ဘေးလွတ်ရာတွေစီထွက်ပြေးခဲ့ကြရပါတယ်အခုလက်ရှိအခြေအနေမှာတော့နှစ်ဖက်တပ်တို့အကြားစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အချင်းချင်းရန်သူမဟုတ်တဲ့အတွက်ပြည်လဲအောင်ညှိနှိုင်းဆွေးနွေးလိုတဲ့သဘောထားတို့မှရှိပါတယ်လို့ RCSS SSA တောင်ပိုင်းတပ်ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာက VOA ကိုပြောပါတယ
်စစ်ရေးအခြေအနေကတော့တင်းမာတယ်လို့ပြောလို့ရပါတယ်ကျွန်တော်တို့တိုက်ရိုက်ဆွေးဆောင်ပြီးတော့မညှိနှိုင်းနိုင်တော့မှကြားလူအကျိုးဆောင်ပေးခြင်းအပြင်ညှိနှိုင်းပြီးဖြစ်ပျက်နေတဲ့တိုက်တွဲတွေအရှိန်လျှော့ချနိုင်ငံတော်လျှော့ချပြီးပြတ်တက်နိုင်သည့်ညီနိုင်ဆွေးနွေးအဖြစ်ရှာတော်မူပြင်တော်ပါတယ်။ဘာဖြစ်လဲဆိုတော့စစ်တိုက်ကြတယ်ဆိုတာမကောင်းပါဘူး။ CNL တွေကိုကျွန်တော်တို့ကရန်တီလိုသဘောထားမျိုးနဲ့တိုက်ဖို့လဲတဲတော့မှမစင်စားခဲ့ပါဘူး။အခု CNL တွေထက်ကစတင်တိုက်ခိုက်လာလို့ရန်နယ်ခုခံကကိုတိုက်ခိုက်ရခြင်းနဲ့ဖြစ်ပါတယ်။စစ်ရေးညီလာနဲ့ဖြစ်ပျက်နေတဲ့ပြဿနာတွေကိုမဖြေရှင်းချင်လို့ NCA ရကျွန်တော်တို့လက်မှတ်ထိုးခဲ့တယ်လိုလားခဲ့တယ်။အခုလဲကျွန်တော်တို့တိုင်းနာလည်းနဲ့တိုင်းဖြစ်ချင်းနဲ့ဒီလိုနင်းထတဲ့ညီလာနဲ့ပဲစစ်ဆုံဆွေးနွေးအပြေချတာတာပြည်ကောင်းဆုံးဖြစ်ပါလိမ့်မယ်လို့ CNL တွေနဲ့ဒီစစ်ဆုံဆွေးနွေးဖို့ကျွန်တော်တို့မှအတင်ဖြစ်ပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့အတင်ကြေးအဖန်ဖန်ထုတ်ပေါ်ပြောကြားခဲ့ပြီးဖြစ်ပါတယ
်။နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတဲ့ရှမ်းမြောက်ပိုင်းမှာစစ်ဖြစ်နေစေဖြစ်ပြီးအာ CSS ဘက်ကစစ်အင်အားအလုံးရင်းနဲ့တိုးချလာနေတယ်လို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF လက်အောက်ခံတအောင်းမျိုးသားလွတ်မြောက်ရေးတပ် TLL ပြောခွင့်ရမိုင်းအိုက်ကျော်ကပြောပါတယ
်။တိုက်ပွဲကဒီ9ရက်နေ့ကနေစမှာဒီနေ့ထိတိုက်ပွဲပြည်ရဲ့ရဲကိုမရှိဘူး။ဒီနေ့လည်းအဲ့ဘက်မှာဒီအစိုးရတပ်တွေပြန်ရောက်လာတယ်။အတောင်ကုန်းပေါ်မှာပြန်ပြီးမှဒီ RCSS နဲ့ပြန်ပူးပေါင်းလာတယ်။အခုဒီစစ်ဘော်ရဲစားမှာပူပြီးပြင်ထန်တယ်။ကျွန်တော်လည်းတိုက်ပွဲကတော့ကျွန်တော်ဆန္ဒတော့မရှိဘူး။ဒီနီလန်လို့ကျွန်တော်လည်းလက်ရှာနေတယ်။UNFC ဖက်ကလည်းတစ်ဖက်ကတူတော့ညီနိုင်ပြီမယ်ကြားကနေညီနိုင်ပြီမယ်လို့တော့ပြောတယ်ကျွန်တော်လည်းအဲ့ဟာကို UNFC ကိုတစ်ဆင့်ကြားကနေအစီအစပ်ပြဖို့တော့ကျွန်တော်အကြောင်းပြလာတယ် UNFC ကအခုအလုပ်လုပ်နေရပါတော့အဲ့ဒီစားတွေ့
နှစ်ဖက်တက်တွေပြည်လဲအောင်ဖြည့်ရှင်းနိုင်မှုအရေး UNFC ဘက်ကဂျာဝင်ဖြည့်ရှင်းပေးဖို့စ조사နေတယ်လို့သူတို့ဘက်ကလည်းဒေတာရင်းတည်ငြိမ်စေလိုပါတယ်လို့ TLL ဘက်ကပြောပါတယ်ဒါအပြင်တအောင်းတက်ဖက်ကပြည်သူလူထုအပေါ်ညှိမှန်းနှိပ်စက်မှုတွေရှိနေတယ်ဆိုပြီးဒေတာရင်းထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးလဲ TLL ဘက်ကညှင်းချက်ထုတ်ပါတယ်
ကျွန်တော်ဖက်တရားလူထုတွေကိုဖမ်းဆီးတပ်ဖြတ်တာရှိတယ်ဖုန်းကြီးအပါပေါ့နော်အဲတကယ်မီဒီယာမှာတော့ဘာမှမရှိဘူးကြီးရော်ရီမရှိတာလည်းမရှိမဟုတ်ဘူးပေါ့နော်ကြိုက်တဲ့ဒီမီဒီယာကြက်တဲ့အဖွဲ့အစည်းဖြစ်ဖြစ်လာစစ်လို့ရတယ်တလာမှာတရင်ယူလာလို့ရတယ်ကျွန်တော်စီမှာရောက်လာလို့ရှိရင်တော့ဒီလုံချုံကြီးကစားကိုအဆောက်အအုံရတယ်လို့ကိုကြီးပြေးမလို့
လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအရက်သားတွေကိုပါပြစ်မှတ်ထားဖမ်းဆီးပြီးတပ်ဖြတ်နေတဲ့အထိဖြစ်နေတဲ့အပေါ်ရှုံချကြအောင်တိုင်းရင်းသားနိုင်ငံရေးပါတီတွေစုဖွဲ့ထားတဲ့စီးလုံးညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကလည်းကြေညာချက်ထုတ်တံကွက်ထားပါတယ်အလားတူရှမ်းပြည်တိုးတက်ရေးပါတီ SSPB SSA မြောက်ပိုင်းတပ်ဖက်ကလည်းနိုင်ငံရေးအရာနှစ်ဖက်တွေ့ဆုံပြီးညှိနှိုင်းအဖြေရှာဖို့မြစ်တာရက်ခံထားပါတယ်ဒေသခံပြည်သူတွေထောင်ချီပြီးဒုက္ခရောက်နေရတဲ့အပေါ်ဒီထက်ပိုပြီးကူညီဆောင်ရွက်ပေးတင်တယ်လို့တိုက်ပွဲတွေရပ်ပေးဖို့ကိုလည်းနှစ်ဖက်တပ်တွေကိုတောင်းဆိုလိုပါတယ်လို့ရှမ်းလူငယ်ကွန်ရက်ကဆိုင်းဖုံခေါင်ကပြောပါတယ
်ဒီနယ်ကအချင်းချင်းဒီလက်နက်ကိုင်နီးနဲ့ဖြည့်ရှင်းနေတာမမှန်ဘူးလို့ပဲကျွန်တော်တို့ယူဆပါတယ်အဲ့ဒါပြင်ကိုလူထုရောဥတီပြီးတိုက်ခိုက်နေတဲ့အချင်းမျိုးဖြစ်လာတယ်ဆိုတော့ဆိုင်းနာချင်းကြားထဲမှာမုံပြီးတဲ့ပြဿနာတွေဖြစ်လာနိုင်တယ်ပေါ့နော်ရှမ်းပြည်နယ်ဆိုရောဒီအထောက်ခံပေးမယ့်အဖွဲ့အစည်းတွေကိုလည်းနားဖွင့်ပေးဖို့လိုအပ်တယ်လို့ကျွန်တော်ယူဆတယ်အခုတည်းကရှမ်းပြည်မှာဝင်ရောက်ပြီးကူညီဖို့အစိုးရကလည်းလက်မခံအောင်အဲ့လိုဖြစ်နေလေအရှိတေဒါခံလေးရဲ့အကူအညီနဲ့လက်တလောကူညီနေတာပဲရှိနေတာပေါ့ပြန်လဲပြောထောင်ရင်တော့ဆက်နေမလုပ်နိုင်ဘူးပေါ့
လက်တလောမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးထွက်မပြေးနိုင်မဲ့ရွာထဲမှာပိတ်မိနေတဲ့ပြည်သူတွေလည်းရှိနေတယ်လို့ကူညီခဲ့ဆဲပေးနေသူတွေကပြောပါတယ်ထောင်ချီပြီးတော့ထွက်ပြေးလာနေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ကြောင်မဲမြို့ပေါ်မှာစစ်ဘေးဆောင်ဒုက္ခသည်စခန်း3ခုဖွင့်လှစ်ထားပြီးရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုကိုယ်ရေးအဖွဲ့အစည်းတွေနဲ့ဒေသခံရမီရပ်ဖာတွေကဝိုင်းဝန်းကူညီဆောက်ရှောက်ပေးနေကြပါတယ်ရှင်